တရုတ်နိုင်ငံကကလင်းငယ်တွေကြားမှာဒီအသက်ရှူလမ်းကြောင်းဆိုင်ရာဖျားနာမှုတွေတိုးပြီးတော့ဖြစ်နေတာနဲ့အဆောက်အအုံနမူနီးယားရောဂါအစုလိုက်ဖြစ်နေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့အသေးစိတ်ရှင်းပြဖို့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတည်ဝင်တောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံမြောက်ပိုင်းကကလင်းငယ်တွေကြားမှာနမူနီးယားအဆောက်အအုံတလို့ရောဂါအမည်မဖော်နိုင်တဲ့ရောဂါတွေအစုလိုက်အပြုံလိုက်ဖြစ်နေတယ်လို့သတင်းမီဒီယာတွေနဲ့ပရိုမက်ဆိုတဲ့ကမ္ဘာ့တဝန်းရောဂါဖြစ်ပွားမှုစောင့်ကြည့်နေတဲ့စနစ်ကနိုဝင်ဘာ 22ရက်နေ့ကလုတ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံထဲမှာအသက်ရှူလမ်းကြောင်းပြဿနာနဲ့ဖျားနာသူတွေတိုးနေတယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်တာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။သူတို့ကတော့ကိုဗစ်ကပ်ရောဂါကန့်သတ်ချက်တွေဖယ်ရှားပေးခဲ့တာနဲ့တုတ်ကွေးကလင်းငယ်တွေကြားကူးစက်တဲ့ RSV လို့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါမိုက်ကိုပလာစမာပိုးကြောင့်ဖြစ်တဲ့အဆောက်အအုံရောဂါကိုဗစ်ကပ်ရောဂါတွေကြောင့်ဖြစ်တယ်လို့ပြောပါတယ်။ တရုတ်နိုင်ငံမြောက်ပိုင်းမှာနိုဝင်ဘာလလယ်မှာတုတ်ကွေးလိုရောဂါမျိုးဖြစ်ပွားသူတွေဟာလွန်ခဲ့တဲ့3နှစ်ကဒီလိုအချိန်မျိုးထက်ပိုပြီးတော့များနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။ဒါကြောင့်နိုင်ငံတကာကျန်းမာရေးစီးနင်းစည်းကမ်းတွေအရကလင်းငယ်တွေကြားမှာအစုလိုက်အပြုံလိုက်ဖြစ်နေတယ်ဆိုတဲ့ရောဂါနဲ့ပတ်သက်လို့ဈေးကမ်းအချက်အလက်နဲ့တုံ့သက်ချက်တွေတခွဲခံရလဒ်တွ